ကြာနေရပြိပင်ဓာတ်ရဲ့ကိစ္စရနဲ့ပတ်သက်လို့ပေါ့နော်ကိုဇော်သက်ထွေးတို့ရဲ့စာနေစင်းတမကကနေပြီးတော့ကြီးညာချက်ထုတ်တာတွေ့ရလို့ပါ
ကျွန်တော်တို့ကမီဒီယာလောမပေါ်ပေါက်ခင်မှာတည်ငြိမ်သားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ပြီးခဲ့တဲ့လပိုင်းတွင်နေမှာတရားရုံးနေမှာရင်ဆိုင်ရတဲ့ကိစ္စတွေအတော်များများတွေ့ခဲ့ရပါတယ်လောလောဆယ်မှာဆိုလို့ရှိရင်တပ်ထွေဝင်ကြီးဌာနနဲ့ voice နဲ့တရားရင်ဆိုင်နေရရှိပါတယ်နောက်တစ်ခါရန်ကုန်တိုင်းအစိုးရအဖွဲ့ကိုစားပစွန်တောင်းမြို့နယ်အုပ်ချုပ်ရေးမှူးနဲ့ကျွန်တော်တို့စတိပြက်ဂျာနယ်နဲ့တရားရင်ဆိုင်နေရတာတခုရှိပါတယ်။နောက်ပြီးတော့ First Weekly ဂျာနယ်နဲ့ဒလရင်ရနာစကန်နဲ့တရားရင်ဆိုင်နေရတာရှိပါတယ်။အဲဒီလိုမျိုးတရားရင်ဆိုင်နေတဲ့ဂျာထဲမှာစတိပြက်ဂျာနယ်ကိုစာပေစည်းစည်းရနေပြီးတော့ယာယီထုတ်ဝေခွင့်ပိတ်ပင်ထားတာကိုဆိုလို့ရှိရင်ခုနှစ်ပတ်မြောက်သွားပြီလို့ကျွန်တော်ပြောရမှာပေါ့။အဲ့တော့အေဒီတာချုပ်ကလည်းအားငါခါဝင်တဲ့တရားဆွဲထားတယ်ဂျာနယ်ကိုလည်းပိတ်ပင်ထားတယ်အဲ့ဒီဂျာနယ်ကိုလည်းဘယ်နေ့မှပြန်ဖွင့်ပေးမယ်ဆိုတော့တိကျတဲ့ time frame ကိုလည်းပေးမထားဘူး။အဲ့ဒီဟာကြတော့ဘာပြဿနာဖြစ်လာလဲဆိုတော့ဒီဂျာနယ်ကိုမိခိုးပြီးတော့စာဝင့်နေအတွက်ရပ်တည်နေရတဲ့ဂျာနယ် list တွေအပါအဝင်ဝန်ထမ်းတွေအားလုံးကကျွန်တော်တို့စာဝင့်နေထိခိုက်လာတာကိုတွေ့ရပါတယ်။ဒါတော့ဒီလိုမျိုးပိတ်ပင်ထားချက်တွေနဲ့ကကျွန်တော်တို့ထုတ်ဝေတဲ့ဂျာနယ်တွေကိုအဲ့လိုမျိုးသာအတိုးလျှော့ကစားမယ်ဆိုလို့ရှိရင်ဂျာနယ်တွေကလည်းနောက်ဆုံးဒီလိုတွေအကျိုးရှိမဲ့သတင်းတွေကတို့တွေအန္တရာယ်ရှိမဲ့ဆိုလို့ရှိရင်လက်ဆောင်လာကြမှာပဲအဲ့လိုလက်ဆောင်လာရင်တော့ကျွန်တော်တို့မီဒီယာတွေကသရုပ်ထမှန်တမ်းရဲ့တာဝန်ကိုကျွန်တော်တို့ထမ်းဆောင်နိုင်မှာမဟုတ်တော့အဲ့ခါကျရင် attitude တွေသဘောထားတွေပြောင်းလဲလာရင်ဒီမိုကရေစီနိုင်ငံကိုသွားမယ်ဆိုတဲ့လမ်းကြောင်းကိုထိခိုက်လာပေါ်ရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီနေ့ပြင်ညာချက်ထုတ်ပြန်ပြီးတော့ကန့်ကွက်တောင်းဆိုရခြင်းဖြစ်ပါတယ
်ရှိပြီးသားစီစီမင်းစီကံဥပဒေဆိုတဲ့ဟာမျိုးနဲ့ဆိုလို့ရှိရင်ရောဂျာနယ်တစောင်းကိုဘယ်လောက်ကြာကြာထိပိတ်ခွင့်ရှိတယ်လဲဘယ်လိုကာလမျိုးမှာရုပ်သိမ်းခွင့်ရှိတယ်အဲ့ဒါမျိုးတွေလို့လေ့လာမိလဲခင်ဗျာ
အဲ့တော့လည်းပတ်သက်တဲ့ကျွန်တော်တို့တိကျတဲ့ဤဥပဒေတွေပေါ့လုံထုံးလုံနည်းတွေအားလုံးတော့စာပေစည်းစည်းရအတိပေးထုတ်ပြန်ထားခြင်းမရှိပါဘူးဥပမာမင်းဘယ်ဥပဒေကိုကျူးလွန်ရင်မင်းဘယ်နှစ်ပတ်ပိတ်ခံရမယ်ဘယ်ပြစ်မှုကိုကျူးလွန်တော့မင်းကရာသက်ပံပိတ်ခံရမယ်ဆိုရဲအချက်ကိုတိတိကျကျပြန်ထမ်းပေးထားရင်တော့ကျွန်တော်တို့ဂျာနယ်တွေအနေနဲ့ဒီဟာကိုချိန်ပြီးတော့လုပ်လို့ရပါတယ်ဒါပေမဲ့အခုခါမှာကျတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးအခြေအနေကိုလိုက်ပြီးတော့ဂျာနယ်တွေကဒီသားပေါ်ပြရတယ်ပြည်သူတွေအချိန်နဲ့တပြေးညီပြီးအောင်အဲ့လိုပေါ်ပြတဲ့အခါမှာတခါတည်းရံမှာတဏ္ဍာစောတာစေတနာလွန်ကဲပြီးတော့ပါသွားတာမျိုးလည်းရှိတယ်။အဲ့ခါမှာကျွန်တော်တို့ကအခုဆိုရင်အမျိုးသားစီလုံးညီညွတ်ရေးကိုတိဆောက်ပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသွားမယ်ဆိုရင်တော့ကျွန်တော်တို့ကတူးနဲ့တူအပြန်အလှန်ယုံကြည်ဖို့ရိုင်းပင်းဖို့နားလည်ဖို့လိုအပ်ပါလိမ့်မယ်။အဲ့လိုမဟုတ်ဘဲနဲ့တစ်ခုခုမှရင်မင်းတို့ကိုတောင်းကျင်အောင်အေးအေးယူမယ်ဆိုတဲ့ mindset မျိုးနဲ့သွားမယ်ဆိုရင်တော့ကျွန်တော်တို့ကကုနာတောင်တေယောကုနာသံတရားရင်နဲ့စောင့်ကြည့်ခံပြီးတော့အလိုသာစီလုံးညီညွတ်ပြပြပြီးတော့ကျွန်တော်လိုချင်တဲ့ဒီမိုကရေစီနိုင်ငံကိုတွားဖို့ဆိုတာမှလည်းကျွန်တော်အခက်အခဲအနှောက်အယှက်အသာစီတွေကြုံရမှာသိကြပါတယ်။
အဲ့တော့အခုလိုမျိုးပေါ့နော်အခုဂျာနယ်ပိတ်ထားတာမျိုးတွေအခုတရားဆွဲတဲ့ကိစ္စမျိုးတွေကြတော့ဥပဒေနဲ့ကင်းလွတ်နေတဲ့သဘောပေါ့
။ဟုတ်ကဲ့ကျွန်တော်တို့နားလည်တာတိကျတဲ့ဥပဒေနဲ့အရေးယူထားခြင်းမဟုတ်ဘဲနဲ့မရေရာတဲ့သဘောမျိုးပိတ်ပင်ထားတာဖြစ်နေအခုကျွန်တော်တို့ကဒီဂျာနယ်မှာလည်းပြန်ကြားရေးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ရတာမျိုးရှိတယ်။အဲဒီအခါမှာလည်းပြန်ကြားဝန်ကြီးကစာပေမျိုးစား10မျိုးမှာ10မျိုးကိုလည်းကင်းလွတ်ခွင့်ပေးပြီးနောက်မကြာခင်မှာသတင်းဂျာနယ်မျိုးစားနဲ့နိုင်ငံရေးစာပေတွေကိုလည်းကင်းလွတ်ခွင့်ပေးမယ်။ဒီကလေးမီဒီယာတော့ကပေါ်ပေါက်ခင်မဲ့ဆိုပြီးရင်တော့စာပေစည်းစည်းဆိုတာလည်းမရှိတော့ဘူး။ပြီးတော့ဂျွန်လာအပြင်မှာလည်းစာပေစည်းစည်းကိုကျွန်တော်တို့ဖြတ်သိမ်းပါမယ်ဆိုတဲ့စကားတွေကိုကျွန်တော်တို့လည်းဟိုနားထောင်ခဲ့ရတာပါအဲ့လိုနားထောင်ကြရမယ်လက်ရှိဒီဇူလိုင်လကုန်တဲ့အခါမှာတော့စာပေစည်းစည်းဆိုတာလည်းဖြတ်သိမ်းထားခြင်းမရှိသေးသလိုတရင်ရေးသားပေါ်ပြနေတဲ့ channel တွေကလည်းရခင်ရတဲ့ပုံမကျတဲ့အခြေအနေတရားကိုရင်ဆိုင်ကြုံတွေ့နေရပါတယ်ဒါကြောင့်မလို့ကျွန်တော်တို့အခုမြန်မာ journalist junior အနေနဲ့ဒီပေါ်မှာအားလုံးကသတိထားမိသွားအောင်လို့ねဒီကိစ္စပေါ်မှာစုံတရားအဖြေတစ်ခုရှိသွားစေဖို့အတွက်ကျွန်တော်တို့ကြေညာချက်ထုတ်ပြန်ကြေညာရင်းဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ကို